ဖေကုံရှိချမ်းကတိုက်ပွဲအခြေအနေကြောင့်မဆုံမွန်ပြပြပေးခဲ့ရပါအခုတခါတော့စီးပွားရေးနဲ့နိုင်ငံရေးအကြံတွေရင်ဆိုင်နေရတဲ့တီရီလင်ကနိုင်ငံကိုမြန်မာဘက်ကစံလူရမ်းမှုရှိတဲ့တဲ့တင်ပြပြပေးပါမယ်စီးပွားရေးပြတ်ပြီးနိုင်ငံရေးအကြံရိုက်နေတဲ့တီရီလင်ကနိုင်ငံကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့မြန်မာနိုင်ငံကစံတန်းချင်းတထောင်လူရမ်းသွားမယ်လို့စစ်ကောင်စီစီးပွားကူတန်းဌာနကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့တဲ့ကိုကိုစံကျော်ပြပြပေးပါရှင်
နိုင်ငံစီးပွားရေးအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့တီးလင်ကနိုင်ငံကိုမြန်မာနိုင်ငံကစံတန်ချိန်တထောင်အခုဇူလိုင်လကုန်မှာလှူဒန်းသွားမှာပါလူသားချင်းစာနာထောက်ထားတဲ့အနေနဲ့နိုင်ငံတော်ရန်ပုံငွေကနေစံလုံးရှည်15မှတ် well milled မျိုးစားကိုလှူဒန်းသွားမယ်လို့စစ်ကောင်စီရဲ့စီးပွားရေးနဲ့ကုသရောင်းဝယ်ဝန်ကြီးဌာနစားသုံးသူရေးရာဦးစီးဌာနညွှန်ကြားမှုချုပ်ဦးမြင့်ချိုကဒီလိုကိုပြောပါတယ
်နိုင်ငံတော်အနေနဲ့တီးလင်ကနိုင်ငံလက်ရှိကျုံ့တွေ့နေရတဲ့ပြည်ဒီစီးပွားရေးကြက်တဲမှုပေါ်မှာလူသားချင်းစာနာတဲ့အနေနဲ့ကျွန်တော်တို့ကနိုင်ငံတော်အကြီးအကဲကနေဒါလှူမယ်လို့ဆုံးဖြတ်တဲ့ပုံမှာကျွန်တော်တို့ကဒါနိုင်ငံတော်ပန်လာနေဒီစံတန်တထောင်ပေါ့လေဟိုစံလုံးရှည်15မှတ်ပေါ့နော်ဝယ်မေးအဲ့ဒါကိုကျွန်တော် MRS နဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့ဝယ်ယူပြီးတော့လူတန်းသွားမှာပါဒီလူတန်းဖို့အစီအစဉ်ကလည်းအခုဇူလိုင်လအကုန်လောက်ကိုကျွန်တော်လူတန်းနိုင်ဖို့လို့ဆောင်ရွက်နေပါတယ်ခင်ဗျ
ဒီစံတွေကိုရောင်းချမဲ့ကုမ္ပဏီတွေကိုလည်းတင်တာစနစ်နဲ့ရွေးချယ်ထားပြီးစံစဘာအတင်းချုပ်အဖွဲ့ဝင်တွေနဲ့ချိတ်ဆက်ဆောင်ရွက်နေတယ်လို့ပြောပါတယ်အခုလိုတီးလင်းငါနိုင်ငံကိုဆန်လူတန်းလို့ပြည်တွင်းမှာစားသုံးမှုပြတ်လက်သွားမှာမဟုတ်ဘူးလို့ဦးမြင့်ချိုကပြောပါတယ
်ဆန်မြန်မာနိုင်ငံအနေနဲ့ကတော့ပြည်တွင်းမှာစံတန်ချိန်73တန်းနဲ့14တန်းကြားမှာထွက်ပါတယ်နှစ်စဉ်အဲ့တော့ကျွန်တော်တို့ပြည်ပကိုပို့တာတစ်နှစ်လုံး3တန်းကျော်တာ 3.5 တန်းပို့ခဲ့တာ2018တစ်နှစ်ပဲရှိပါတယ်အခု2တန်းဝင်းကျင်ပဲနှစ်စဉ်တပို့နေတာဖြစ်တဲ့အတွက်ဒီလိုလူတန်းပဲပြည်ဝင်းမှာတော့ shortage ဖြစ်နိုင်ပြအကြောင်းလုံးဝမရှိပါဘူး။နောက်ပြီးပြည်မနိုင်ငံရဲ့ဒီစားသုံးသူတွေရဲ့ဒီဟောပေါ့အမှုအကျင့်ညာကျွန်တော်ပြည်ဝင်းမှာစားတာအဓိကကတော့ကျွန်တော်ပြည်ပပို့နေတဲ့ဆန်လုံးရှည်အုပ်စုမဟုတ်ပါဘူး။ပေါ်ဆန်အုပ်စုကိုအဓိကစားပါတယ်။ပေါ်ဆန်ကလည်းတစ်နှစ်ကို5တန်း6တန်းလောက်ထွက်တယ်လို့ပူစရာမရှိပါဘူးခင်ဗျာ
။နိုင်ငံရေးနဲ့စီးပွားရေးအကျက်တဲရင်ဆိုင်နေရတဲ့တီးလင်ကနိုင်ငံမှာဇူလိုင်လ9ရက်ပြီးခဲ့တဲ့စနေနေ့တုန်းကထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာတမနာအင်တော်တွေဝင်ရောက်တင်ပိုက်ခဲ့ကြပါတယ်ဆန္ဒပြသူတွေဟာတမနာနဲ့ဝင်းကြီးချုပ်နှုတ်ထွက်ဖို့ကိုတောင်းဆိုခဲ့ကြပြီးတမနာကတော့ပြည်ပကိုတင်ဆောင်သွားခဲ့ပါတယ်